ရခိုင်ပြည်နယ်စစ်တွေအန်ကာလမဘော်မှာအင်္ဂါနေ့ညနေပိုင်းကဘုံသုံးလုံးစတိုက်ပောက်ကွဲခဲ့ပြီးမော်တော်ယာဉ်နှစ်စီးထိခိုက်ပျက်စီးသွားပါတယ်။စစ်ရင်တန်းနဲ့အရက်ဖက်ခီးသတင်းကကာချင်းရှောင်းချိန်မှာဘုံပောက်ကွဲခဲ့တာကြောင့်စစ်ရင်တန်းကိုရည်ရွယ်တိုက်ခိုက်တာဖြစ်နိုင်ကြောင်းလည်းသုံးသပ်ကြပါတယ်။ပောက်ကွဲမှုကြောင့်လူအသေးပြောက်မရှိခဲ့ပဲရင်နောက်လိုက်တယောက်သာဒဏ်ရာနည်းငယ်ရခဲ့ကြောင်းနဲ့ကားနှစ်စီးမှာထိခိုက်ပျက်စီးမှုရှိခဲ့တဲ့အကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒီဘုံသုံးလုံးပေါက်ကွဲခဲ့တာဟာစစ်တွေအန်ကာလာမှမြောက်ဦးနဲ့မင်းပြားမြို့နယ်အကြားမှာမန္တလေးမြို့ကတဘာဝဘေးတုံ့ပြန်ဆောင်ရွက်ရေးပရိုက်တာအဖွဲ့ကငှားရမ်းလာတဲ့ကစ်ပါနရီခီးတဲ့တင်ရင်နဲ့စစ်ရင်တန်းရှောင်းတန်းချိန်မှာဖြစ်ပွားခဲ့တာပါဖြစ်ပွားပုံကိုကစ်ပါနရီခီးတဲ့တင်ရင်နဲ့လိုက်ပါလာတဲ့တဘာဝဘေးတုံ့ပြန်ဆောင်ရွက်ရေးအဖွဲ့ခေါင်းဆောင်ဗိုလ်ကြီးအေးလွင်အငိမ့်စားကအခုလိုပြောပါတဲ့
19ရက်နေ့က 6:50 အချိန်မှာကိုမင်းပြားမြို့နယ်သင်္ကန်းသာရွက်မြောက်ဖက်မိုင်တိုင်းမှာ96မိုင်3ခါလို့မပေါ်ကွယ်။အဲစစ်ရင်တန်း3စီးကအန်းနေပြီးတော့ဒီဘက်ကိုစစ်တွေဘက်ကိုလာတယ်။ကျွန်တော်တို့ဒီ bright အဖွဲ့တွေကစစ်တွေကနေပြီးတော့အန်းဘက်ကိုလာတယ်ဗျ။အဲဒီ96မိုင်3ခါလုံးရတော့လမ်းကျင်းတဲ့အတွက်ကားဖေးချပြီးတော့ရပ်ပြီးတော့စစ်ကားနဲ့ရှောင်တယ်။ရှေ့ကစစ်ကားနှစ်စီးလွတ်သွားတဲ့အချိန်မှာ6ဘင်းကယ်ဆယ်ပစ္စည်းတင်လာတဲ့ကားဗျ။အဲဒီကားနဲ့ကျွန်တော်တို့ကားနဲ့ခေါင်းရင်းဆိုင်ကတ်ခံပြီးအချိန်မှာလမ်းရှိဘက်ဘေးကမြောက်ဖက်လုံကစပြီးတော့ကွဲတယ်။15စက္ကန့်လောက်အကြာမှာလမ်းရှိဘက်ဘေးကပဲတောင်ဘက်လုံထက်ကွဲတယ်။အော်30စက္ကန့်လောက်ပါပဲနောက်ပဲပြရင်ရောမိုင်းတလုံးထက်ကွဲတယ
်ဒီမိုင်းပေါက်ကွဲတာဟာစစ်ရင်တန်းကိုတိုက်ခိုက်ဖို့ရည်ရွယ်တာဖြစ်နိုင်ကြောင်းလဲဗိုလ်ကြီးအေးလွင်အငိမ့်စားကသုံးသပ်ပါတယ
်ဒီမိုင်းနေရာတော့ဟိုရမှုကွန်ထရိုးမိုင်းပေါ့အစ်မင်းရမှုကွန်ထရိုးမိုင်းပေါ့သူရဲ့ရည်ရွယ်ချက်ကစစ်ရင်တန်းကိုလုတ်ဖို့တော့တေချာစနစ်ကြစီမံပြီးတော့ဒီအစ်မင်းဟိုဟာရယ်ကွန်ထရိုးမိုင်းနဲ့သုံးတာကဒါပေမဲ့ဟိုမိုင်းခွဲတဲ့လူကမကြွန့်ကျင်လို့အနည်းများကိုကားအလင်းတွေမတွက်တက်လို့စစ်ကားပုတ်ခါတီကလေးလွတ်သွားတာဟိုစကားလို့လည်းဆိုတော့လေဟိုအဝေးဟိုမဟုတ်ဘူးဟိုဒီကိုင်90လောက်လေးနေကက်လို့လေးလွတ်သွားတာ
ပေါက်ကွဲမှုဖြစ်စင်မှာကစ်ပါနေဒီခီးတဲ့တင်ကားရဲ့ရင်နောက်လိုက်မှာဒဏ်ရာအနည်းချင်းရခဲ့ပြီးကျန်သူတွေကတော့အထီးကိမ့်မရှိကြောင်းနဲ့ကစ်ပါနေဒီခီးတဲ့တင်ကားရဲ့ဘယ်ညာမှန်ပရင်း6ချက်နောက်မှန်နဲ့အချက်ပြမီလုံးတွေကွဲသွားခဲ့တယ်လို့6ဘင်းကားလေကမ်းမှလည်းကွဲသွားကြောင်းပြောပါတယ်အခင်းဖြစ်တဲ့နေရာဟာမြောက်ဦးနဲ့မင်းပြားကြမြောင်းပွေအလွန်စัจကြနဲ့တန်းစိတ်ကောင်မွတ်စလင်ကျေးရွာနှစ်ခုကြားမှာဖြစ်ပွားတာလို့လေဒေသခံတချို့ကပြောဆိုပါတယ
်ဖြစ်တာတော့ဒီမြောင်းပွေကအလွန်ဟောစัจကြနဲ့တန်းစိတ်ရွာကလာရွာအကြောင်းမှာဖြစ်တာကိုပြောအဲ့ဒီနောက်မှာကားလေးအချောင်းတစင်းနဲ့စီရှောင်းဖို့လောင်းနေတဲ့အချိန်လေးမှာဘုံကသုံးလုံးထားပေါက်တာလို့ပြောတယ်လန်းတွေပညာနှစ်ဖက်သလုံးကတောက်တာပ
ါမင်းပြားမျိုးမြို့မရဲစခန်းကစခန်းမှုဒူရဲမှုတိမ့်ထိုက်ကဒီပောက်ကွဲမှုနဲ့ပတ်သက်ပြီးအမှုဖွင့်စုံစမ်းနေစေဖြစ်ကြောင်းပြောပါတယ
်ပောက်ကွဲမှုမင်းပြားမြို့မရဲစခန်းပါ104မြေဆောင်2010 1908ခုနှစ်ပောက်ကွဲစီရတော့ဝိတုပစ္စည်းများအဝေးပုံမှန်300ရဖွင့်နေပြီးတော့စုံစမ်းစစ်ဆေးနေပါတယ
်အခင်းဖြစ်ပွားတာနဲ့ပတ်သက်ပြီးအခုလိုဆက်ပြောပါတယ်
ဒီကားရှေ့ရသွားတယ်နောက်ကရက်ကားလိုက်တယ်အဲ့ဒါမျိုးပါဟိုရှေ့နေနောက်ဆင်းပေါ့ဗျာအဲ့လိုပဲပြောရမှာမဟုတ်ရှေ့နေတန်းပြီးကြတော့မဟုတ်ဘူးဗျာရှေ့ကရှေ့နေတန်းကျော်သွားပြီနောက်ကရက်ကားကိုထိတာ
ပေါက်ကွဲမှုဖြစ်ပွားတဲ့ဒေတာအတွင်းမှာအရင်ကအခုလိုပေါက်ကွဲတာမျိုးဖြစ်ပွားတာမရှိခဲ့ကြောင်းဒေတာကံတွေကပြောပါတယ်လက်တလုံးအခြေအနေမှာတော့ရခိုင်ပြည်နယ်အတွင်းမှာ ARSA ခေါ်အကြမ်းဖက်အဖွဲ့ကရခိုင်ပြည်နယ်ဘူးစုတော်မောင်းတော်ဒေတာဘက်တွေမှာလှုပ်ရှားတိုက်ခိုက်တာတွေရှိတယ်လို့ AA ခေါ်ရခိုင်လက်နက်ကိုင်အဖွဲ့ကလည်းချင်းပြည်နယ်ပလက်ဝါနဲ့ကြောက်တော်မြို့နယ်အတွင်းမှာလှုပ်ရှားတာတွေရှိနေပါတယ်